ဟာမတ်စ်ကိုယ်စားလှယ်အဖွဲ့ဟာတောက်ချန်တွေကကိုင်ရိုမြို့တော်ကိုရောက်ရှိပြီးတော့ဂါဇာပြည်ရဲ့သဘောတူညီချက်ဒုတိယအဆင့်ဆွေးနွေးပွဲတွေစတင်နိုင်မှုအီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလုပ်နေကြောင်းဟာမတ်စ်ပြောရေးဆိုခွင့်ရှိသူ2ဦးကစနေနေ့မှာအတည်ပြုပြောဆိုပါတယ်။အဲဒီမှာအာရဗ်နိုင်ငံများရဲ့အရေးပေါ်ထိပ်သီးအစည်းအဝေးရလဒ်တွေကိုအီဂျစ်ခေါင်းဆောင်တွေနဲ့ဆွေးနွေးမယ်ဆိုပါတယ်။ဒါကိုဘလို့အကောင့်ထဲပေါ်ဆောင်ရွက်နိုင်မလဲဆိုတာနဲ့ပြည်ရဲ့ဒုတိယအဆင့်အတွက်လိုအပ်ချက်တွေကိုဆွေးနွေးမှာပါ။ချိန်နှမှာပဲအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတယာဟုရုံးရဲ့စနေနေ့ကထုတ်ပြန်ချက်မှာတော့ခါတာနိုင်ငံဒိုဟာမြို့ကိုအစ္စရေးကိုယ်စားလှယ်အဖွဲ့တနင်္လာနေ့မှာဆင်လွတ်မယ်လို့ဆိုပါတယ်။တခါဟာမတ်စ်ပြောခွင့်ရနောက်တစ်ဦးဖြစ်တဲ့အဗ်ဒူလတီဖ်အယ်ကန်နူရဲ့ပြောဆိုချက်အရအီဂျစ်နဲ့ခါတာကဆက်ဆက်ပေးမှုတွေဆက်လက်လုပ်ဆောင်နေပြီးတော့အပြည့်အဝဒုတိယဆင့်ဆွေးနွေးပွဲတွေစတင်နိုင်မှုအပြည့်သဘောဆောင်တဲ့အရေးအယောင်တွေရှိနေကြောင်းပြောပါတယ်။ဒီလိုဂါဇာညီညွတ်ရေးတန်တမာရေးဆောင်ရွက်ချက်တွေရှိနေချိန်မှာပဲစနေနေ့အစောပိုင်းကတောင်ပစွန်ရာဖာမြို့မှာအစ္စရေးရဲ့တိုက်ခတ်မှုတစ်ခုကြောင့်ပါလက်စတိုင်းနဲ့ဥသေဆုံးခဲ့တယ်လို့ဂါဇာကျွမ်းမိုင်ဝန်ကြီးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့အဝေးထိန်း drone တွေပြန်တပ်ပြီးအစ္စရေးနိုင်ငံနယ်နိမိတ်ထဲကိုဝင်ဖို့လုပ်နေတဲ့အမျိုးသားတချို့ကိုထိမှန်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။